အမေရိကန်ပြည်ထောင်စုမှာဗန္ဒာရေးသုံးစီတက်မှတ်ရေးလွှတ်တော်မှသဘောတူညီမှုမရနိုင်ရကအစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားရတာ၄ရက်ထိရှိလာပြီဖြစ်တာကြောင့်အခုနောက်ဆုံးသမ္မတဘရက်အိုဘားမားကသူ့ရဲ့အာရှခီးစဉ်တစ်ခုလုံးကိုဖျက်လိုက်ပါတယ်။အစိုးရလုပ်ငန်းတွေပြန်လည်စတင်နိုင်ရေးအတိုက်ခံ Republican Party ဝင်တွေကိုလွှတ်တော်ထဲမှာမဲခွဲဆုံးဖြတ်ဖို့ဆက်လက်ဖိအားပေးရမှာဖြစ်တဲ့အတွက်ပြပခီးထွက်ဖို့ခက်ခဲတွေရှိနေတာကြောင့်အစီအစဉ်ကိုဖျက်သိမ်းဖို့ဆုံးဖြတ်ရတာလို့လည်းသမ္မတအင်ပြူတို့ရဲ့ပြောခွင့်ရသူကကြာစာပေးနေမှာပဲကြေညာခဲ့တာပါ။သမ္မတတော်ကိုစီစဉ်ထားတဲ့အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွားရောက်မှာဖြစ်တယ်လို့မူလကသမ္မတရဲ့အစီအစဉ်ထဲမှာထည့်သွင်းထားတဲ့မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလည်းတွားမှာဖြစ်တဲ့အကြောင်းအင်ဗျူတော်ကကြေညာပါတယ်။ဝန်ကြီးကယ်ရီကသမ္မတကိုယ်စားအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့APEC ထည်တည်စည်းဝေးပွဲကိုလည်းတက်ရောက်မှာပါ။သမ္မတကတော့ဥပမာကဲလို့လူတီများတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေသေးအတွက်ပါဝင်ဗန္ဒာရေးသုံးစိတ်အတွက်ဥပဒေမူကြမ်းကို Republican တွေထိန်းချုပ်ထားရအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခွင့်ရမယ်ဆိုရင်အတည်ပြုနိုင်လိမ့်မယ်ဆိုပြီးတော့ကြာသပတေးနေ့စောပိုင်းမှာပဲပြောဆိုနေတာဖြစ်ပါတယ်။